မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုကူညီဖြည့်ရှင်းနိုင်အောင်စစ်အစိုးရကိုဆက်လက်ဖိအားပေးဖို့အတွက်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲမှာတက်ရောက်နေတဲ့နိုင်ငံတကာခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုပြည်တိုင်နဲ့ပြင်သစ်နိုင်ငံတို့ကမြစ်တာရက်ခံပန်ကြားလိုက်ပါတယ်။ဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲအတွင်းမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့လွတ်မြောက်ရေးအတွက်ဆက်ပြီးအကူအညီပေးဖို့အခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းနဲ့နိုင်ငံတကာခေါင်းဆောင်တွေအနေနဲ့လည်းမြမအရေးကိုအာယုံစူးစိုက်ဖို့သုံးနိုင်ငံပူးတွဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အသေးစိတ်ကိုကိုသိန်းထိုက်ဦးကဆက်ပြီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ခင်ဗျ။မြမနိုင်ငံရဲ့နိုင်ငံရေးအကျပ်တဲတွေကိုဥပိ္ပခပြုလိုက်မယ်ဆိုရင်တံပိုးထားနေတဲ့တံပိုးထားမှုတွေကိုလက်လွတ်ဆုံးရှုံးခံလိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးအမေရိကန်ပြည်ထောင်စုပြည်ထိုင်နဲ့ပြင်သစ်နိုင်ငံနိုင်ငံသားကြီးဝန်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲကြီးမှာအမေရိကန်နိုင်ငံသားဝင်ကြီးကိုလိုလီဇာရိုက်စ်မိန့်ခွန်းပြောကြားတဲ့အခါမှာလဲကမ္ဘာဒီမိုကရေစီရေးမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုပါတယ
် As we work for a more just economic order we must also work to promote a freer and more democratic world a world that will one day include a democratic Cuba a democratic Burma and a
full စီးပွားရေးပုံမကောင်းမွန်တဲ့စနစ်တွေထူထောင်နိုင်မှုကျမတို့တွေပြောဆိုနေကြတဲ့တစ်ချိန်တည်းမှာပဲပေါ်ပြလွတ်လပ်ပြီးတော့ဒီမိုကရေစီနေကြတဲ့ကမ္ဘာကိုတည်ဆောက်နိုင်ဖို့လဲကျမတို့တွေကြိုးစားကြဖို့လိုအပ်ပါတယ်။ဒီနေ့မှာဒီမိုကရေစီနေကြအုပ်ချုပ်တဲ့ကျူဘာမြန်မာနဲ့ဒီမိုကရေစီအပြည့်အဝရရှိတဲ့အရှေ့အလယ်ပိုင်းဒေသတွေပါဝင်တဲ့ကမ္ဘာကိုထူထောင်နိုင်ဖို့ပါရှင်
။ဒီမိုကရေစီဆိုတာမတူကွဲပြားတဲ့လူတွေကြားကွဲလွဲချက်တွေကိုဖြေရှာနိုင်မဲ့ယုတ်တိဗေဒအကျဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ကနိုလီဇာရိုက်စ်ကပြောပါတယ်။ဒီလိုကွဲပြားမှုတွေကြားအာဏာမျှဝေကျင့်သုံးနိုင်ရေးလူမှုရေးခြားနားချက်တွေကိုညှိနှိုင်းကူစားနိုင်ရေးအကြမ်းဖက်မှုမရှိဖိနှိပ်မှုမရှိဘဲဖြည့်ရှင်းနိုင်တဲ့အဖြစ်နိုင်ဆုံးနည်းလမ်းကဒီမိုကရေစီဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကိုနိုလီဇာရိုက်စ်ကပြောပါတယ်။ဒီလိုပြောဆိုတဲ့တစ်ချိန်တည်းမှာပဲပြည်ထောင်ပြင်သစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာကြေညာချက်ကိုပူးတွဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ကြေညာချက်ပါအချက်တွေကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနအရာရှိတူဖြစ်တဲ့ကန်နက်စ်ပယ်လီစ်က
The fact that we have chosen to write about this issue with so many competing priorities
အခုလိုနိုင်ငံတကာခေါင်းဆောင်တွေအရေးကြီးတဲ့အကြောင်းအရာမျိုးစုံဆွေးနွေးနေတဲ့အချိန်မှာမြန်မာနိုင်ငံအရေးကိစ္စကိုလည်းဦးစားပေးအဖြစ်ထည့်သွင်းရတဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံငြိမ်းချမ်းရေးကြွယ်ဝချမ်းသာပြီးဒီမိုကရေစီနိုင်ငံတည်ထောင်နိုင်ရေးအတွက်ရုန်းကန်ကြိုးစားနေတဲ့မြန်မာပြည်သူတွေကိုထောက်ခံပံ့ပိုးသွားဖို့တန်ဋိဌာန်ချထားတယ်ဆိုတာပြသလိုက်တာပါဒီဆုံးဖြတ်ချက်ကြောင့်မြမအရေးကိုထည့်သွင်းပြီးကြေညာချက်ထုတ်ပြန်လိုက်တာပါ
ဒီကြေညာချက်ကမြန်မာနိုင်ငံရဲ့အခြေအနေဟာလက်ရှိအနေအထားအတိုင်းဆက်သွားလို့မရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းအတည်ပြုကြောင်းကြားလိုက်တာပါလို့လဲအမေရိကန်ပြည်ထောင်စုပြည်ထိုင်တဲ့ပြင်သစ်နိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းတန်ကားတော်တွေသီလရှင်တွေပါဝင်ငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့သူတွေကိုစစ်ဆိုးရွားကကြမ်းဖက်ရဲဆက်ဆက်နေနေခဲ့တဲ့ပုံတွေလေးလကျော်သွားပြီမဲ့မေ့ပြဖို့မဖြစ်နိုင်သေးတဲ့အကြောင်းနဲ့မြန်မာစီအစိုးရအနေနဲ့နိုင်ငံတကာတိုင်ဝမ်ရဲ့တောင်းဆိုချက်တွေကိုလိုက်နာပြီးမြန်မာပြည်သူတွေရဲ့ခြေခံခွင့်ရေးတွေကိုလေးစားလိုက်နာလာအောင်ဆက်ပြီးတိုက်တွန်းသွားမယ်အကြောင်းကိုလည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းမြန်မာပြည်သူတွေရဲ့စီးပွားရေးလူမှုရေးအကျပ်အတည်းတွေဖြည့်ဆည်းရေးပါဝင်အမျိုးသားပြန်လည်တည်မြဲရေးအတွက်လှုပ်ဆောင်မှုမျှော်လင့်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်ထားသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီမျှော်မှန်းချက်တွေကိုထပ်မံကြေညာခဲ့ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဌာနရရှိသူဖြစ်တဲ့ကင်နက်စ်ပယ်လီစ်ကကြေညာချက်ပါချက်တွေကိုအခုလိုဆက်ဖတ်ပြပါတယ
် We find the regime has met none of these demands. The regime claims to be moving ahead with its roadmap to civilian rule.
မြန်မာစစ်အစိုးရအနေနဲ့လုံခြုံရေးကောင်စီနဲ့အမေရိကန်ပြည်ထောင်စုရဲ့မျှော်မှန်းချက်တွေကိုတခုမှအကောင့်ထဲဖို့လောက်ခိုင်တာမတွေ့ရသေးပါဘူး။သူတို့ဘာသာချမှတ်ထားတဲ့လမ်းညွှန်အစီအစဉ်တိုင်းအရက်ဖဲအုပ်ချုပ်ရေးကိုဆက်ပြီးလှုပ်ဆောင်မယ်လို့ပြောဆိုနေပေမဲ့၁၄နှစ်သာကြာခဲ့တယ်။အချိန်အတိအကျသတ်မှတ်အကောင့်ထဲဖော်တာမျိုးလည်းမရှိသေးပါဘူး
။မြန်မာစီအစိုးရအနေနဲ့ကုလသမဂ္ဂဒွေးမှုချုပ်ရဲ့အထူးကြံပေးမစ္စတာအီဘရာဟန်ဂမ်ဘာရီကိုမြန်မာနိုင်ငံကိုအမြန်ဆုံးပြန်လာခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့ပြည်ဝပူးပေါင်းဆောင်ရွက်ဖို့ကိုလည်းစစ်အစိုးရကိုကြေညာချက်မှာတောင်းဆိုထားပါတယ်။မြန်မာပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခတွေကိုစစ်အစိုးရကမျက်ကွယ်ပြုထားပေမဲ့ကဘာကလက်ပိုက်ကြည့်မနေဘူးဆိုတာပြသဖို့ဒီစီးပွားရေးနှီးနှောဖလှယ်ပွဲကိုတက်ရောက်ခဲ့တဲ့ကမ္ဘာခေါင်းဆောင်တွေကိုတောင်းဆိုပါတယ်ဆိုပြီးအမေရိကန်ပြည်ထောင်စုပြည်ထိုင်နဲ့ပြင်သစ်နိုင်ငံနိုင်ငံသားဝင်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ် ဒီစီးပွားရေးနီးနောဖလဝဲကိုတယောက်ခဲ့တဲ့ကမ္ဘာခေါင်းဆောင်တွေဟာနိုင်ငံတကာရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ခဲ့တဲ့အဖြေရှာခဲ့တဲ့စင်လာတွေရှိခဲ့တဲ့အကြောင်းဒီနီးနောဖလဝဲဟာကမ္ဘာနိုင်ငံရေးမျက်နှာစာမှာထူးခြားရေးပါတဲ့စီးပွားရေးတစ်ခုဖြစ်တဲ့အကြောင်းတွေကိုလည်းကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်။